ရှိရနိုင်ငံမှာလူသေးသေးတဲ့ဓာတ်ရုပ်လက်နက်တွေနဲ့တိုက်ခိုက်မှုဟာလူသားမျိုးနွယ်ပေါ်တိုက်ခိုက်မှုဖြစ်တဲ့ဆိုပြီးသမ္မတဒေါ်နယ်ထရမ့်ကစီးရီးယားသမ္မတအဆက်ကိုဗိုလ်တော်ဦးနေမှာရှုံချပစ်တင်လိုက်ပါတယ်။ဒါပေမဲ့အမေရိကန်ဘက်ကဘယ်လိုတုံ့ပြန်မလဲဆိုတဲ့မေးခွန်းကိုတော့ဖြေကြားဖို့ညင်ပါတယ်။သူတို့ကိုဘယ်လိုပြောတယ်လဲဆိုတာခင်ဗျားတို့တွေ့လာပါလိမ့်မယ်လို့ပဲ။အဲ့ဒါတော့ဂျော်နန်ဖင်အက်ဒူလန်နဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတထရမ့်ကပြောခဲ့တာပါ။ကလေးတငယ်ရဲ့အပါအဝင်လူတရာကျော်တေဆုံးပြီး350ဒဏ်ရာရရှိခဲ့တဲ့ဒီတိုက်ခိုက်မှုဟာကြောက်မဲ့ဖွယ်ကောင်းတယ်လို့သမ္မတအဆက်ပေါ်သူ့ရဲ့သဘောထားအကြီးကျယ်ပြောင်းလဲမှုဖြစ်လာစေနိုင်တယ်လို့ဆိုပါတယ်။အဆက်ဆိုးရရဲ့ဒီလိုကျုံမှာကောက်ကျက်မှုကိုတီးမခံနိုင်ဘူးလို့လည်းပြောပါတယ်။ဒီလိုပြင်းပြင်းထန်ထန်သတိပေးပြောကြပြန်တယ်ဘယ်လိုတုံ့ပြန်လဲဆိုတာကိုတော့ချိုးပြောမှာမဟုတ်ဘူးလို့လည်းပြောပါတယ်။2012မှာဓာတ်ရုပ်လက်နက်နဲ့ပုံမွှားလက်နက်တွေမတုံ့ကိုကန့်တက်ချက်ကိုသမ္မတအဆက်ချိုးပေါက်တာအရေးကြီးကိုပြက်ကွက်ခဲ့တဲ့အတွက်အရင်သမ္မတဟောင်းအိုဘားမားကိုလည်းဒေါ်နယ်ထရမ့်ကဝေဖန်ပါတယ်။ထိုစဉ်ကလွှတ်တော်အမတ်အများပြားကလည်းအိုဘားမားကိုဝေဖန်ပေးမဲ့အမေရိကန်စစ်တပ်ဝင်ရောက်ဆက်ဖက်ရေးကိုအတီးပြုဖို့ကိုတော့ကွန်ဂရက်ကတုံ့နှင်းခဲ့ပြီးဒေါ်နယ်ထရမ့်ကိုယ်တိုင်နဲ့စီရကိုမတိုက်ဖို့ပြောခဲ့တာပါ။